တနက်နေ့တိကမှုတွေဖြစ်ပွားတဲ့အချိန်တင်းမာမှုတွေဖြစ်ပွားခဲ့ပြီးနေ့အကြာမှာတော့လေပတောင်းတောင်ကျင်းမြစီမံကိန်းမှာအသုံးပြုတဲ့ကြောက်တွေတည်ဆောင်းတဲ့ကားတွေကိုကြောက်ထုတ်လုပ်မှုခွင့်ပြုချက်မရဘဲတည်ယူထုတ်လုပ်မှုတွေလုပ်နိုင်လာဆိုပြီးတော့စကမ်းတိုင်းအစိုးရအဖွဲ့ရဲ့ညွှန်ကြားချက်အရတောက်တဲ့ထုတ်ယူမှုတွေကိုအကန့်အသတ်မရှိပိတ်ပင်လိုက်ပါတယ်မအေးမှာတင်ပြပို့ထားပါတယ်ရှင်
စကိုင်းတိုင်းစနေကြီးမြို့နယ်ထဲမှာရှိတဲ့လေဘရောင်းတောင်ကျင်းညီစီမံကိန်းကကျင်းညီကားတွေလုပ်ငန်းခွင်သုံးကားတွေစတဲ့ဆောင်တဲ့ကားတွေကိုဖေဖော်ဝါရီလ21ရက်နေ့ကတည်းကဒေသခံတွေကတားဆီးပြီးဖောက်ခွာခွင့်မပေးတာကြောင့်အစိုးရပိုင်းတာဝန်ရှိသူတွေကလာရောက်ညှိနှိုင်းပေးကြရတဲ့အထိကျင်းမာမှုတွေဖြစ်ခဲ့တာပါအဲ့ဒီလိုဖြစ်ခဲ့ပြီးတလကျော်ကြာတဲ့အချိန်မလ24ရက်နေ့တောက်ကြာနေ့ကတော့တောက်တယ်ဆောင်တဲ့ကားတွေကိုဒေသခံတွေကတားဆီးရကနေနှစ်ဖက်ကျင်းမာမှုတွေဖြစ်ပြီးစနက်တွေနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီအတွက်တရားဥပဒေစိုးမိုးရေးနဲ့ရဲရွာတည်ငြိမ်အေးချမ်းမှုကိုပြတ်ပြားစေတယ်ဆိုပြီးသခိုင်းတိုင်းအစိုးရအဖွဲ့ရဲ့ညွှန်ကြားချက်အရတောက်တယ်ထုတ်လုပ်မှုတွေကိုမတ်လ26ရက်နေ့ကနေစပြီးပိတ်သိမ်းလိုက်ကြောင်းသခိုင်းတိုင်းဒေသကြီးပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းနိုင်ကပြောပါတယ်
။ပြည်တိုင်းဝန်ကြီးချုပ်ကိုယ်တိုင်ပိတ်တာပါ။လေကွာလည်းဒါကြောင့်ပြဿနာတက်ပြီးကျွန်တော်တို့ညှိနှိုင်းမှုတွေလုပ်ခဲ့ရတာဟုတ်25ရက်နေ့ကနော်တိုင်းရည်ရည်အစိုးရရုံးမှာနော်အော်ဒီရဒီတော့ကနေရဒီကားစီး4-5000ကိုဒီနေ့ဆောက်ခေါက်ဆွဲတော့ဒီဟွာပေါ့ကျွန်တော်တို့2,000-3,000လောက်ပေါ့နော်အသွားပြန်လို့အဲဒီတိုင်းကြီးကဒီဘာလဲပြောပြောပိတ်ဆို့ပြီးတော့ဒီတော့ကနေမှလွားတိုက်လိုက်ရောလားဒီကပေါင်းလေးကိုဒီဟွာမှန်လိုက်ကြောက်တရမှန်ပြီးကျိုးလိုက်စိတ်တွေလိုက်သွားလိုက်ဘာလို့ဒီပြဿနာတွေနဲ့ကြုံရရလဲနော်ကျန်တဲ့အများကြီးသူခီးသွားတဲ့လူတွေဒီပဒိန်မော်လန်ကြီးမှာပိတ်ဆို့မှုတွေရောတော့ရွာထွက်တဲ့ကမှရွာရွာသားတွေကဒီကားလေးကြီးဟောဟောနဲ့ဆိုတော့ဒါကြောင့်ဆိုရင်ကြောက်ရမှုတွေနဲ့လွတ်တိုက်တာရဲ့ဆိုရင်ဒီတိုင်းမဖြစ်ပါဘူးလို့သူတို့ပြောပါတယ်နော်အဲဒါကြောင့်သူတို့အနေနဲ့တော့ဒါဟုတ်လားမဆွဲပြစ်မှုပေါ့
ပြီးခဲ့တဲ့ရက်ကဒေသခံအနေနဲ့လုံခြုံရေးရဲဝန်ထမ်းတွေကြားမှာစနက်တွေနဲ့ပြစ်ခတ်တာတွေလင်းခွားတွေနဲ့ပြစ်ခတ်တာတွေဖြစ်ခဲ့ပြီးနှစ်ဖက်ဒဏ်ရာတွေလည်းရခဲ့ကြတာပါဒီထဲမှာကြီးရွာသား10ဦးခန့်ကတော့ရာဘာကြီးများဖြစ်မှန်ခဲ့ပါတယ်ဒီအတွက်ဒေသခံတွေကမတ်လ25ရက်နေ့ကတပိတ်စခန်းဖွဲ့ပြီးဆန္ဒထုတ်ဖော်ခဲ့ရတာကနေကျောက်တဲ့ကားတွေကိုအကန့်အသတ်မရှိပိတ်သိမ်းလိုက်တဲ့သတိတိုင်းအစိုးရအဖွဲ့ရဲ့ဆုံးဖြတ်ချက်ကြောင့်သူတို့ရဲ့တပိတ်စခန်းကိုလည်းမလ26ရက်နေ့ညနေပိုင်းမှာရုပ်သိမ်းခဲ့တယ်ဆိုပြီးပြောပြပါတယ်
။ပါရီမြို့နယ်အုပ်ချုပ်ရေးမှူးအထွေထွေအုပ်ချုပ်မှူးကတော့ဥက္ကမင်းထင်းရဲ့လက်မှတ်နဲ့ပေါ့နော်။ပါတယ်မိုက်။အဲ့လာကြောင့်သူတို့တပိတ်စခန်းကိုခိတခဏယာယီပေါ့နော်။သူတို့ရုပ်သိမ်းလိုက်တာပါ
။ဒေသခံတွေတောင်းဆိုတာကတော့ကျင်းပြည်စီမံကိန်းကြောင့်ညှိနှိုင်းခဲ့ရတဲ့ဒီနိုင်ရောဒီကိစ္စတွေနဲ့ရေယာဉ်နဲ့ဒီကိစ္စတွေကိုဖြေရှင်းပေးဖို့အတွက်သတိတိုင်းအစိုးရအဖွဲ့ကိုတောင်းဆိုထားတာပါ။ဒိုင်းဒေသကြီးအစိုးရအနေနဲ့ဒီကိစ္စကိုဖြေရှင်းပေးဖို့အတွက်မဖြစ်နိုင်ဘူးဆိုပြီးဒေါက်တာသိန်းနိုင်ကတော့ဆက်ပြောပြပါတယ
်။ဒီနိုင်နဲ့ဒီကိစ္စတော့ဒါကျွန်တော်တို့ပုံမှန်30ခုစာကြီးဖွဲ့ကြည့်လို့လည်းတော့ဒီ2020ရေယာဉ်ဥပဒေပေါ့နော်။အဲ့တော့ဥပဒေ66ခုရတော့ဒါပြောင်းပြီးပြဋ္ဌာန်းထားတယ်ဒီနေရာဒီနိုင်ငံတော်အကျိုးကကလာဒီတာပေါ့ဒီသိန်းလို့ရတယ်ဆိုတော့ဒါပြောင်းပြီးဆင့်ရမယ်ဆုံးဖြတ်ရမယ်။ပြောင်းပြီးလွတ်တော်တည်ပြီးတော့ဆုံးဖြတ်တာလို့ဒါသမဒရလုပ်ပိုင်လို့ဆိုတော့ဒီတိုင်းအနေနဲ့တော့ကျွန်တော်တို့ဘာမှလို့လို့ရောင်းရည်ဆိုမရဘူးကြာနော
်။ဘရောင်းတောင်ကျင်းညီစီမံကိန်းကြောင့်ဒေသခံတွေကန့်ကွက်ဆန္ဒပြမှုတွေဖြစ်ပွားခဲ့တာဟာ9နှစ်ကျော်ကြာခဲ့ပါပြီ။အကြိမ်ပေါင်း300ထက်မနည်းဆန္ဒပြခဲ့ပြီးတနက်နေ့ဖြစ်ခဲ့လို့လူသေဆုံးရတဲ့အထိဖြစ်ပွားခဲ့ရတဲ့ကျင်းညီစီမံကိန်းဟာဒေသခံတွေရဲ့ကန့်ကွက်မှုတွေကိုဇက်တိုက်ကြုံနေရတာပါ။ဖေဖော်ဝါရီလ10ရက်နေ့ကနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးဖြစ်တဲ့ Amnesty International နဲ့အဖွဲ့ကြီးကထုတ်ပြန်တဲ့အစီရင်ခံစာမှာတော့လက်ဘရောင်းတောင်ကျင်းညီစီမံကိန်းကြောင့်ထောင်ထဲချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးတက်မှုနဲ့အတူအိုးအိမ်ရှေ့ပြောင်းရတာ၊နေရာမြေဆုံးရှုံးရတာတွေနဲ့လူ့ခွင့်ရေးချိုးဖောက်ခံရမှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါ။ဒီအတွက်လက်ဘရောင်းတောင်ကျင်းညီဒုဖော်ရေးလုပ်ငန်းတွေကိုချက်ချင်းရပ်ဆိုင်းပစ်ဖို့အတွက်လူ့ခွင့်ရေးအဖွဲ့ကြီးကတော့မြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ရှင်။